ခိုင်မြောက်ပိုင်းကြောက်တော်မြို့နယ်တွင်ကခြေရွာတွေမှာပစ်ခတ်မှုတွေကြောင့်အရသာထိခိုက်ဒေဆုံးမှုတွေရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီခြေရွာကိုတပ်မတော်စစ်ကြောင်းတစ်ကြောင်းဝင်သွားတာတတိပြုမိတယ်လို့လည်းဒေသပြည်လူ့စုကိုစီလီကပြောပါတယ်။ရခိုင်မြောက်ပိုင်းမှာရခိုင်လက်နက်ကန်အဖွဲ့နဲ့စိုးရတပ်တို့တိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပြီ။ဒီကနေ့မှာတော့ကြောက်တော်မြို့နယ်တဲရောက်ခြေရွာမှာပစ်ခတ်မှုတွေဖြစ်ပေါ်ပြီးဒေသခံတွေဒေဆုံးဒဏ်ရာရတာရှိခဲ့တယ်လို့အဲ့ဒီခြေရွာကနေထွက်ပြေးလာတဲ့ဒေသခံတို့ကဝေဝဲကိုပြောပါတယ်
။ဟုတ်ကဲ့ပါ။တို့အပီပြားတော့ရှိပါတယ်။ဒီနေရာလားဆိုတော့အတိအကျကဆွေးနွေးမဲ့ရာသီတွေကဦးကဖုန်းလိုက်ပြီးလေမမင်းလို့တရားမှပြောလို့မရဘူးလေအာရေကြီးသူတို့ကအဦးကဤလေကိုလက်ရှာထိုးလူတွေကအဲ့တော့အကုန်လုံးဖမ်းလို့ချိန်ထားတယ်လေဟုတ်ကဲ့နပူလှဲထားတယ်ဤတော့ကတဤတော့ရှုံးသိတယ်ဦးကဒီအရှင်ကရှိသိတယ်မလားဒီနောက်ဆိုရင်တော့ရှုံးမလားမရှုံးလားဆိုကျွန်တော်လည်းမပြောနိုင်ဘူးအဦးကအတိအကျကိုရှာလွန်ပြန်လေဘူးဒီမှာကိုနဲ့နှိစေရဒီမှာမိသားစုတွေနဲ့လည်းမတွေ့ဘူးလေ
တရားတမထွက်ပြီးနေရတယ်နာမလူကလည်းမှာတော့လက်ခံရမှာပေါ့
တရရဲ့အောက်ကျေးွာဟာကြောက်တော်မြို့နယ်ရဲ့အနောက်ဘက်နမန်ခန့်ကွာမှာရှိပြီးဒီကနေ့မနက်ပိုင်းကတပ်မတော်ဖက်ကစစ်ဆေးမင်းမန်းတာတွေလုပ်နေတယ်ဆိုတာသိရတဲ့အကြောင်းကြောက်တော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်ဝင်းကပြောပါတယ
်ဒီကြောက်တော်ဖက်ကနေပြီးတော့ဟိုစစ်ကြောက်တခုအဲ့ဒီရွာကိုဟိုဝင်သွားတယ်အဲ့မှာစစ်ကားတွေပါတယ်ဒီစစ်သားလေးတော်တော်များများပါတယ်လို့ဆိုတယ်ဆိုတော့အဲ့ဒီရွာကိုဝိုင်းတာပေါ့ဒီနေ့မနေ့ဝိုင်းပြီးတော့ရွာသားတချို့ပါတာစုပြီးတော့မှကျွန်တော်ကြားတာကတော့အဲ့ဒီရွာတော်သားတချို့ပြောတာကတော့ဒါကျိုးတုတ်ထားတယ်ပေါ့လေရွာသားတော်တော်ဆက်တာဆေးတာတွေဒါလောက်ပါလိမ့်ထုံးစံတိုက်ပေါ့သူတို့ကတော့ဆိုတော့အဲ့ဒီမှာတစ်ဆက်တကျွန်တော်ကြားတာကတော့ဒါပက်ခဲမို့တချို့ဖြစ်တယ်အဲ့ဒီတက်ကနေပြီးတော့မှပစ်လို့ရွာသားတချို့တေးတယ်ဆိုပြီးတကယ်လေးကျွန်တော်တို့ကြားနေရတယ်အဲ့တော့ခက်တာကကျွန်တော်တို့အဲ့ဒီရွာတရွာလုံးကိုဝိုင်းထားတဲ့အခါကျတော့ရွာသားတွေနဲ့လည်းကျွန်တော်တို့အပြင်ကနေဆက်သွယ်လို့မရဘူးဖြစ်တယ်ဆိုတော့ပက်ခဲတဲ့နေလေးကြားနေတယ်ဆိုတော့အဲ့ဒီရွာနဲ့ကဲ့ရဲ့ရွာနီးနားမှာရှိတဲ့တချို့ရွာကလူတချို့ကတော့အဲ့လိုပဲကျွန်တော်တို့ဆက်သွေးတဲ့အခါမှာကျွန်တော်တို့အဲ့လိုသူတို့ကတော့အတေပြုတ်တယ်ဆိုနာမည်စရနေတောင်မှဟိုဘသူတေးတယ်ဆိုတာနဲ့တောင်မှဆိုဟိုအတေပြုတ်ပြတာရှိတယ်ဆိုတော့တေးတာကတော့ကျွန်တော်တို့ confirm လို့ရနိုင်တဲ့အခြေအနေရှိတယ
်ကြောက်တော့ပြေခတ်မှုနဲ့ပတ်သက်ပြီးတော့တတိမရသေးဘူးလို့တက်မတော်တတိမှန်ပြန်ကြားရေးဖွေပြောခွင့်ရဘူမှုရှုပ်ထွန်းထွန်းညီကပြောပါတယ
်ကျွန်တော်လည်းမတည်သေးပါဘူးเนาะတက်ပွဲတတိနေရတော့နောက်ဆုံးချိန်နဲ့တပြေးညီရတော့ဒီနေ့ဘုခက်ပါလေနော
်ရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေအရှင်မြင်လာသလိုအရာသားတေဆုံးတန်ရရတာတွေလည်းဒီတလနှစ်လအတွင်းမှာပုံပြီးတော့များလာတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးထွန်းဝင်းကပြောပါတယ
်ပုံများတယ်ကျွန်တော်တို့ဒီလအတွင်းလေးမှာကိုကျွန်တော်တို့ရဲ့ဒီအပေါ်တယင်းအရာပေါ့လေဒါသေးတာလေးတော့ဟိုဖြစ်တယ်ကျွန်တော်တို့အကုန်လုံးဆိုကျွန်တော်တို့ဒီတလနှစ်လအတွင်းမှာပေါ့လေဒီ3လအတွင်းမှာ20ကျော်လောက်ရှိတယ်ဒီဆုံးတဲ့စီရင်ကကျွန်တော်တို့တင်ရရတဲ့လူစီရင်ကလည်းကျွန်တော်တို့30စက္ကန့်ကျော်လောက်ရှိတာ30ကျော်လောက်ရှိတယ်ဒါဖဲစီခံရတဲ့စီရင်ကလည်းတော်တော်များများကျွန်တော်တို့ဒီ30ကျော်စက္ကန့်ကျော်လောက်ရှိတာပေါ့ဆိုတော့ဟိုဖမ်းပြီးတော့ကျွန်တော်တို့စီရင်လေးမှာတော့ဖမ်းပြီးပြန်ထွက်လိုက်တဲ့စီရင်တော့ဟိုညချက်ပြန်ထွက်လိုက်တာတို့ဆိုညအိပ်ပြီးမှပြန်ထွက်တဲ့စီရင်တွေမပါသေးဘူးဆိုတော့အဲ့ညမှာလည်းသူတို့တော်တော်ခံခဲ့ရတဲ့ဟိုအခြေအနေတွေရှိတယ်ဟိုတက်တဲမှာကျွန်တော်တို့ဒီညပနေဆက်မှုတွေရှိခဲ့တဲ့တရားတွေပြဘွားနဲ့ပြန်ရောက်လာတာအဲ့ဒီအခြေအနေမျိုးတွေကတော့ဆိုးဆိုးဝါးဒီနောက်ပိုင်းမှာအနာကြီးဖြစ်လာတာကျွန်တော်တို့တောက်တော့
ရခိုင်မြောက်ပိုင်းမှာတပ်မတော်ဖက်ကဒီအပန်းတွင်လူဝင်အားလက်နက်အင်အားတွေတုံ့မြင့်နေတာတွေကြောင့်တိုက်ပွဲတွေပိုပြီးတော့ပြင်းထန်လာနိုင်တယ်လို့ AA ဖွဲ့ဖက်ကပြောဆိုထားပါတယ်။တရှင်တဲမှာပဲ AA ရခိုင်လက်နက်ကိုင်ဖွဲ့ကိုမတရားအသိမ်းဖြစ်ရောအကြမ်းဖက်ဖွဲ့အဖြစ်ပါဆိုရကကြေညာထားတာပါ။ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတရင်ပေးပို့နေပါတယ်။